2012ခုနှစ်သမရရွေးကောက်ပွဲမှာပင်ဆယ်ဗေးနီးယားပြည်နယ်ကနေမဲပေးမဲ့ဒေါ်ဖြူဖြူအနေနဲ့ဒီအခုအမေရိကန်နိုင်ငံရဲ့သမရရွေးကောက်ပွဲပေါ်မှာဘယ်လိုမြင်ပါလဲပထမဆုံးသိပါစေ
။ဒီအမေရိကန်နိုင်ငံမှာစီးပွားရေးကဒီ George W. Bush လက်ထက်ကနေစပြီးဆက်ချုံကြမှုဖြစ်လာတဲ့အတွက်ကြောင့်ဒီစီးပွားရေးပြန်လဲနလန်းထူဖို့အတွက်လုပ်နေတဲ့အချိန်မှာလူတွေကတချို့တွေကအားမရတဲ့လူလည်းရှိတယ်။တချို့တွေကလည်းနားလည်မှုရှိတဲ့လူရှိတယ်။အော်ဒီလောက်ထိဆက်ချုံကြတဲ့စီးပွားရေးကိုနလန်းထူဖို့အတွက်လုပ်ဖို့အချိန်အများကြီးလိုတယ်လို့တို့ရတဲ့ကြတဲ့တို့ရတာဒါအချိန်နဲ့မပတ်သက်ဘူးဒါအများဆုံးလုပ်ဖို့လိုတယ်ဆိုပြီးတော့အဲ့လိုမျိုးဖြစ်ကြတယ်ပေါ့နော်အချိန်ပေးဖို့လိုတယ်ဆိုတဲ့လူကတော့အိုဘားမားကိုအချိန်ပေးစေခြင်းတဲ့သဘောနဲ့အိုဘားမားကိုထောက်ခံပေးပေးခြင်းတဲ့လူမျိုးပေါ့နော်ဒါအချိန်နဲ့မဆိုင်ဘူးအများကြီးလောက်အောင်မယ်အခုရှိနေတဲ့ဥစ္စာနဲ့တင်းတိမ်လို့မရဘူးဒါထက်မကလောက်အောင်မယ်လို့ဖို့အများကြီးလိုတယ်ဆိုပြောတဲ့လူကြတော့မစ်ဒရမီကိုပေးဖို့မဲရှိတယ်ပေါ့နော်ဒီအခုရွေးကောက်ပွဲကိုကြည့်မယ်ဆိုရင်အိုဘားမားအတွက်ကလည်းအရေးကြီးတယ်လေသူ့အတွက်ကဒုတိယသက်တမ်းရဖို့လိုတယ်နောက်တစ်ခုကမစ်ဒရမီနဲ့ကကြည့်မယ်ဆိုလည်းမစ်ဒရမီကဒီသမားဝင်ရွေးဖို့တည်းကအခုမှမဟုတ်ဘူးလွန်ခဲ့သော6နှစ်7နှစ်လောက်ခေတ်ကသူကဝင်ပြိုင်ခဲ့တယ်သူ့အတွက်လည်းသူအရေးကြီးတယ်လို့သူသတ်မှတ်ထားတယ်ပေါ့နော
်အခုပေါ့နော်သမားလောင်းနှစ်ယောက်စလုံးငယ်အခုနောက်ဆုံးစစ်တမ်းတွေရကြည့်လို့ရှင်မဲတွေကသူ့မသားကိုမသားရှိနေတယ်တချို့ပြည်နယ်တွေကဆိုလို့ရှင်ဘယ်သူ့ကိုမဲပေးရမယ်ဆိုတာကိုတိတိကျကျမဆုံးဖြတ်ကြသေးဘူး။အဲ့ဒီနယ်မြေတွေပေါ့နော်ဒီ swing state လို့ခေါ်တဲ့အခု2012ခုနှစ်တည်းကနယ်မြေက9ခုတောင်ရှိနေပါတယ်။ဒီထဲမှာပေါ့နော်ဒီ Florida ပြည်နယ်မှာဆိုလို့ရှိရင်29မဲတောင်ရဖို့ရှိပါတယ်။ Florida ပြည်နယ်ကအနေထားလေရောဒေါ်ဖြူဖြူအနေနဲ့ဘယ်လိုမြင်ပါလဲရှင
့်။ဒီနှစ်မှာ Florida ပြည်နယ်အတွက်ကလည်း Obama အတွက်ကအရေးကြီးတယ်။ဖြူကပို့ပြီးတော့ Republican Party ကိုပို့ပြီးတော့မဲပေးတယ်။သူသိအမျိုးသားဖြူတွေပေါ့နော်။ Mitt Romney ကသူကဒီ Florida ပြည်နယ်သူကအားကိုးထားတာဂျူးလူမျိုးတွေရဲ့နောက်ပြီးအထူးသဖြင့်အမေရိကန်နိုင်ငံမှာရောက်လာတဲ့အမေရိကန်နိုင်ငံသားဖြစ်တဲ့ Cuban နေပေါ့နော်။လူနည်းစုသူကအားကိုးထားတဲ့သဘောရှိတယ်။ဒီ Obama တို့ကဘာလို့အားကိုးနေလဲဆိုတော့အဲ့ African American တွေရဲ့ vote တွေမကဘူး။သူက Puerto Rican တွေရဲ့မဲကိုလည်းသူကအားကိုးနေတယ်။ Puerto Rican ကသူ Puerto Rican မှာတော့သူကမဲပေးလို့မရပဲ American နိုင်ငံနဲ့ရောက်တဲ့ခါကျရင် American citizenship ရတဲ့အတွက်ကြောင့်သူမဲပေးလို့ရတယ်လေ။ Obama ကအဲ့ဒါကိုမျှော်လင့်ထားတယ်။Republican Party အတွက်က
ဟုတ်ကဲ့
ဒီနိုင်ငံလေးနိုင်တာရှိတော့သူတို့ရဖို့လိုတယ်လေ
ဟုတ်ကဲ့ Now Ohio ပြည်နယ်မှာကလည်းဒီရမယ်မဲရေအတွက်ပေါ့နော
် तू ဟာ Florida ပြည်သူကဒုတိယအများဆုံးပေါ့နော်
ဟုတ်ကဲ့ तू က Ohio ကကျတော့18မဲရှိပါတယ
်ဒါပေမဲ့ Ohio ကလည်းအမှန်တိုင်းပြောရမယ်ဆိုဒီ American ပြည်နယ်တွေကလေကြည့်လိုက်ရင်လေ Best State တွေကသူတို့ Red State ဒီ Republican တွေတော့ Blue State ကဒီ Democrat ပေါ့နော်ညာဘက်ဖြင့်ကမ်းရိုးတန်းတွေပေါ့ဒီဘက်ဒီ Atlantic ကမ်းရိုးတန်း Pacific ကမ်းရိုးတန်းကမ်းရိုးတန်းတစ်လျှောက်တွေကတော့ Blue State တွေများတယ်လေသူတို့ Democratic Party ကိုအများပဲပဲရွေးကောက်ဘောမစွန်းမဲပေးလာတဲ့လူကို Republican တွေကတော့ Louisiana တို့ Texas တို့ဘာတို့အလဲပိုင်းနေဒါပေမဲ့အဲ့ Ohio ကအရင်တိုင်းပြောမယ်ဆိုရင်သူတို့ Republican Party သမရဖြစ်တဲ့လူတိုင်းဟာ Ohio State ကိုမနိုင်မဲနဲ့သမရမဖြစ်ဘူးဆိုပြီးသူကခံယူချက်ထားထားတဲ့သဘောရှိတော့ Republican Party တွေက Ohio ကအရင်အရေးကြီးတယ်ဒါပေမဲ့ဒီ motor car လုပ်ငန်းနဲ့ပတ်သက်ပြီးတော့ဒီ Chrysler တို့ Ford တို့ကဒေဝါလီခံတဲ့အခါမှာဘိုးအစိုးရအနေနဲ့ဝင်ပြီးငွေကြေးထောက်ပံ့ကူညီတဲ့ခဲ့တဲ့သဘောရှိတယ်လေ Ohio မှာတချို့မျိုးနေတာတော်တော်များ Republican စင်လာအမြဲပဲထောက်ခံလာခဲ့တာတွေ့ရဒါပေမဲ့ Ohio ကအိုဘားမားအတွက်ကတော့ discount တော့သူ့တက်တော့အထောက်အကူပြည့်မဲ့ထင်တာပဲလေ
ဟုတ်ကဲ့ Now တတိယမဲအများဆုံးရှိတာ Virginia ပြည်နယ်ပေါ့နော
် Virginia North Bank ကအိုဘားမားအတွက်စိတ်ချရပြီမဲ့လေတိတ်ပြောလို့မရဘူးဘာလို့လဲဆိုတော့သူက lobbyist တွေနဲ့နေတယ် lobbyist တွေကိစ္စတစ်ခုအတွက်ကိုအမတ်တွေကိုဆွဲဆောင်တဲ့အုပ်စုတွေရှိတယ်အဲ့အုပ်စုတွေကမျိုးတော့အဖြစ်ကလည်း Virginia မှာနေကြတာရှိတယ်အိုဘားမားကဒီ lobbyist တွေ Congress ထဲမှာလာပြီးတော့ဆွဲဆောင်တာနဲအောင်သူလုပ်မယ်ပါ냐ပြောလာတော့ဒီ lobbyist တွေလည်းအိုဘားမားကိုသိကြိုက်တဲ့ပုံမရှိဘူးလေအိုဘားမားတကနန် risky ဖြစ်နောက်တစ်ခုက Mitt Romney ကထောက်ပြရယ်လေအိုဘားမားက military အတွက် budget ကိုလျှော့တယ်ပေါ့သူက military budget ကို $2 trillion တောင်မြင့်မယ်ဆိုပြီး Virginia military contract လုပ်ငန်းတွေလုပ်တဲ့လူအများကြီးရှိတော့အဲ Mitt Romney အဲ့ဒါဆွဲဆောင်ထားတာသဘောရှိတယ
်ဟုတ်ကဲ့အခုလိုမျိုးဘယ်မှာမဲပေးရမလဲဆိုတော့ဟိုမတိမချဖြစ်နေတဲ့ပြည်နယ်လေးတွေကအခုဒီကနေ့ဆိုလို့ရှိရင်မဲပေးကြတော့မယ
်။ခုနခုဖြစ်တဲ့ Florida, Virginia, New Hampshire, Iowa, Wisconsin, Ohio, နောက်တော့ Colorado. အဲခုနခုရှိတဲ့ထဲမှာ Obama Iowa ရဲ့ Wisconsin ရဲ့ Ohio ရဲ့အဲ၃ခုရမယ်ဆိုရင်တော့ဟိုတယောက်က Electoral Vote 290ပြည့်ဖို့ Mitt Romney မှီမှန်း Mitt Romney နေနဲ့သူကဘာပြောလဲဆိုတော့ Ohio ဒါမရဘူးဆိုရင် Mitt Romney ကျန်တဲ့ခုနခုမှာတော်တော်များများနိုင်ရမယ်လို့ပြောနေကြတ
ယ်။ဟုတ်ကဲ့ဒေါ်ဖြူဖြူအနေနဲ့အခု2012ခုနှစ်သမရရွေးကောက်ပွဲမှာဘယ်သူအနိုင်ရမယ်လို့ဟိုခန့်မှန်းထားပါလဲ။
တို့တော့အမေရိကန်နိုင်ငံမှာရွေးကောက်ပွဲ Electoral Vote နဲ့ Popular Vote ကနှမျိုးရှိတယ်။တို့က Electoral Vote 290ပြည့်ရင်သမရဖြစ်တာလေ။ပြောနေတဲ့လူတွေရောစတန်ကောက်ချက်အရာရော Obama မား electoral vote 290ပြည့်နေတယ်။အိုဘားမားသမ္မတဖြစ်ပြီးတော့မစ်ရမ်နီကတော့ popular vote များမယ်လို့ပြောနေကြတာလေ။